တဲ့ဖေဖော်ဝါရီလ18ရက်နေ့ကမှော်ပြီးလေတပ်စခန်းကိုအဝေးထင်းဘုံနဲ့တိုက်ခိုက်ပြီးဘုံရွာကရဟယင်ကွင်းကိုတော့ရွှတ်တိုက်ဘုံ6လုံးနဲ့တိုက်ခိုက်တယ်လို့သက်ဆိုင်ရာ PDF အဖွဲ့တွေပြောတာကိုဖေဖော်ဝါရီလ19ရက်နေ့ထုတ်မြန်မာနောက်သတင်းမှာဖော်ပြပါတယ်။မှော်ပြီးစခန်းမှာရပ်ထားတဲ့လေရင်ပြန်တောင်ပန်းမှာဘုံကတ်ထားပြီးအဝေးကနေဖုန်းနဲ့အချက်ပေးဖောက်ခွဲတဲ့အတွက်ရုရှားလုပ်လေရင်မစင်းပျက်စီးသွားတယ်လို့ဆိုပါတယ်။မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟယင်တွေကိုတော့တရခုနှစ်မှမှရှော့တိုက်ဘုံနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မဲဇလီရဲစခန်းဟာဖေဖော်ဝါရီလ10ရက်နေ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်ခံရပြီးပခုတ်ကူမြို့ရွာကြီးစစ်ကောင်စီစစ်ဆေးရေးဂိတ်လဲဖေဖော်ဝါရီလ18ရက်နေ့ကရှော့တိုက်ဒုံးနဲ့တိုက်ခိုက်တာကိုခံရပါတယ်။တရုတ်လုတ်တရခွန်နဲ့မမတာရိုပြစ်ဒုံးကြီးကိုရှော့တိုက်ဒုံးလို့လူသိများပါတယ် MNDAA ခေါ်ကိုကန်တပ်ဖွဲ့ကအရင်ဆုံးသုံးပြီးနောက်ပိုင်းမှာကချင်းရခိုင်တာရင်ပလောင်တပ်ဖွဲ့တွေကသုံးကြပါတယ်တရခွန်နဲ့မမပုံစံ63ကိုတရုတ်ပြည်မှာ1963ကစပြီးအများအပြားထုတ်လုပ်တဲ့အတွက်နိုင်ငံတကာမှာတော်လှန်ရေးအုပ်စုတွေကိုင်းနဲ့ဒုံးလက်နဲ့ပြစ်လာပါတယ
်တရခွန်နဲ့မမရှော့တိုက်ဒုံးဟာအသုံးပြုနည်းတင်ပေးရတာလွယ်ကူပြီးပေါ်ပါတာကြောင့်အာဖဂန်နစ္စတန်ပြည်ရင်းဆက်မှာပျောက်ကြားတွေတုံးတာများပါတယ်။နှစ်ဘင်းတက်ပြည့်စင်မှာအတွဲလိုက်ပြစ်နိုင်တယ်လို့တလုံးချင်းလဲပခုံးထန်းတယ်ယူနိုင်ပြီးမြေပြင်မှာချပြီးတော့လဲပြစ်ခတ်နိုင်တာကြောင့်ထိုးစစ်မှာတုံးလိမ့်ရှိပါတယ်။ဒီနည်းရဲ့အားနည်းချက်ကတော့ပြစ်မှတ်ကိုဓာတ်ရိုက်ထိမှန်ဖို့ခက်ခဲပါတယ်။ဒါပေမဲ့ပေါက်ကွဲမှုဧရိယာပေ40ပတ်လည်ရှိပြီး9မိုင်အထိပြစ်ခတ်နိုင်တာကြောင့်လူကြိုက်များတာဖြစ်ပုံရပါတယ်။အလေးချိန်18ကီလိုရှိတဲ့ဒုံးတလုံးကိုနေဆက်မှာနှစ်သိန်းကျော်သာပေးရတယ်လို့လူမှုအသံလူမှုကွန်ရက်မှာဖော်ပြထားပါတယ်။အခုတော့ရှော့တိုက်ဒုံးပုံစံ63ကိုတရုတ်စစ်တပ်မှမသုံးတော့ဘဲပုံစံ81ကိုသာသုံးတယ်လို့ Army Guide Online စာဆောင်မှာဖော်ပြပါတယ်။ဆန်နှလုံးတွဲကိုဘိန်းတက်ပြည့်စင်ပေါ်မှာတင်ပြီးပြစ်နိုင်ဖို့အတွက်တီးတန့်ဒုံးတက်သားရှိဖို့လိုအပ်ပါတယ
်။လွန်ခဲ့တဲ့နှစ်အောက်တိုဘာလကလည်းမြိုင်မြို့နယ်လင်းကရောလမ်းစုံဂိတ်ကရဲစခန်းကိုဆလင်းကြီးနဲ့မြိုင် PDF တွေပူးပေါင်းတပ်ဖွဲ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်တိုက်ခိုက်တယ်လို့ DVV သတင်းမှာဖော်ပြပါတယ်။မိထီရာနဲ့မကွေးလေတပ်စခန်းတွေကိုလည်းလွန်ခဲ့တဲ့နေ့ APD မှာရှော့တိုက်ဒုံးတွေနဲ့ပြစ်ခတ်ကြောင်းအေယာဝတီစာဆောင်မှာဖော်ပြပါတယ်။လေကြောင်းရံကိုခုခံတွန်းလှန်မှုတိုင်းရင်းသားတွေပြင်ဆင်နေတာကြားပါပြီ။ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဟိုမင်းရွာမှာတိုင်းပလောင်တပ်ဖွဲ့စုဆောင်းထားတဲ့လက်နက်ပစ္စည်းတွေထဲမှာတရုတ်လုတ် FN6 ပခုံးတန်းလေရင်ပြစ်ဒုံးလဲပါဝင်ပါတယ
်ပခုံးတန်းဒုံး FN6 ဟာတရုတ်လုတ်ဖိနုမြားပြန်လို့အဓိပ္ပာယ်ရပါတယ်2013လောက်ကစပြီးစီးရီးယားပျောက်ကြားတွေရဲ့လက်ကင်ဒုံးလက်နက်ဖြစ်လာပြီးရဟန်းရင်ပြစ်ချရမှာနာမည်ရပါတယ်တောင်ပလောင်တပ်ကချင်တပ်ကိုကန့်တပ်ရခိုင်တပ်နဲ့ဝါတပ်တွေမှာ FN6 မြားပြန်ဒုံးရှိနိုင်တယ်လို့စီရေးသူတွေသည်အန်တိုနီဒေးဗစ်ကခံမှန်းပါတယ်စစ်ကောင်စီကတော့တရုတ်စီကယာရတဲ့မောင်းသူမဲ့ဒရုန်းကင်းတောက်လေယာဉ်တွေတုံးပြီးမိထီလာရှမ်းတဲလေးတပ်စခန်းကနေညွှန်ကြားနေကြောင်း2021မေလ6ရက်နေ့ထုတ် CSIS စာဆောင်မှာဖော်ပြပါတယ်ပြည်သူလူထုရဲ့အခုခံရေးလှုပ်ရှားမှုတွေကိုစောင့်ကြည့်ရမှာတရုတ်လုတ်ဒရုန်းကိုတုံးတာဖြစ်ပါတယ်စစ်ကောင်စီတပ်တွေတုံးတဲ့လက်နက်ခဲယံ60ရာခိုင်နှုန်းဟာတရုတ်ပြည်ကလာတာဖြစ်ပါတယ်
မြမပြည်ကလက်နက်ကင်တပ်ဖွဲ့တွေဟာတရုတ်လုတ်စစ်လက်နက်ကိုသုံးနေတာကြာပါပြီ2020ဇန်နဝါရီလ14ရက်နေ့ကတိန်းဒီမြို့နယ်တရုတ်စစ်လက်နက်တွေဖမ်းမိတုန်းကမြေပြင်ပြစ်တရခွန်နေမမရှော့တိုက်ဒုံးနဲ့လေရင်ပြစ် FN6 ဒုံးကြီးတွေလည်းပါဝင်ပါတယ်အချိန်တိုအတွင်းရခိုင်တပ်ဖွဲ့အင်အားကြီးထွားလာတာဟာတရုတ်လက်နက်ကြောင့်ဖြစ်ပါတယ်2020ဧပြီလကဘင်္ဂလားဒေ့ရှ်မူနာခလီကမ်းခြေမှာဖမ်းဆီးရမိတဲ့စက်တနမောင်းပြန်ရိုက်ဖယ်ပခုံးတန်း FN6 မြားပြန်ဒုံးတွေဟာရခိုင်တပ်အတွက်ရည်ရွယ်ပါတယ်တရုတ်ပြည်တောင်ပိုင်းကနေငါးဖန်တင်မောနဲ့တည်ဆောင်လာတာပါရှမ်းပြည်နယ်တောင်ပိုင်းလွယ်တဲလျံတောင်တန်းမှာအခြေစိုက်တဲ့ RCSS တောင်ပိုင်းရှမ်းတပ်ဖွဲ့ဟာလည်းတနတ်ဟောင်းတွေကိုပုံဆက်ပြီးရက်ထိုင်းရိုက်ဖယ်ကိုထုတ်လုပ်ပါတယ်ဒါပေမဲ့ထိရောက်မှုမရှိလို့ရှေ့တန်းမှာမသုံးနိုင်ပါဘူးလက်နက်ကင်တော်လာရင်းနဲ့ကင်းဝေးခဲ့တဲ့ဇဂိုင်းနဲ့မကွေးကပြည်သူကာကွယ်ရေးတပ်တွေကတော့တူမီသနတ်ကနေအစ်မြင့်လက်နဲ့ကင်ဆောင်နိုင်အောင်ကိုနီကိုဟာနဲ့ကြိုးပမ်းနေကြပါတယ်။ လက်လောက်တနတ်ဟာသုံးဆွဲသူတွေကိုလည်းအာဏာပေးနိုင်တာကိုသဘောပေါက်ထားကြပါတယ်ခင်ဗျာ။